ပါကစ္စတန်နိုင်ငံတောင်ပိုင်းကရာချီမြို့ကဗလီတစ်ခုအပြင်ဘက်မှာကားဘုံးပေါက်ကွဲခဲ့လို့45ယောက်ထဲမှနေသေဆုံးပြီးတော့150လောက်ဒဏ်ရာရသွားကြပါတယ်။ရှီယာမွတ်စလင်အများစုနေတဲ့ရပ်ကွက်တစ်ခုမှာဝိပုသူတွေဟာဒီညနေပိုင်းဝိပုပြီးပြန်ထွက်လာချိန်ဗလီအပြင်မှာပေါက်ကွဲခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ဒဏ်ရာရခဲ့သူတွေထဲမှာအမျိုးသမီးနဲ့ကလေးတွေပါဝင်ပါတယ်။ဘုံးကွဲမှုကြောင့်အဆောက်အဦတော်တော်များများပျက်စီးမိလောင်ခဲ့ပြီးတော့အပြုတ်အပြက်တွေကြားမှလူတချို့ပိတ်မိခဲ့ပါတယ်။ပောက်ခွဲပျက်စီးတွေထဲမှာအသုံးပြုတဲ့ဓာတုပျက်စီးတွေကြောင့်မီးလောင်ကူးဆက်ပြန့်နှံ့ခဲ့တာဖြစ်တယ်လို့ပြည်သူ့ဆေးအရာရှိဘာဗေးဖ်အာမက်ကပြောပါရယ်ဒီပောက်ခွဲမှုနဲ့ပတ်သက်လို့ဘယ်အဖွဲ့အစည်းကမှတာဝန်ယူဝန်ခံခြင်းမရှိသေးပေမဲ့အယ်ကာအီဒါနဲ့တာလီဘန်တို့နဲ့ဆက်နွယ်နေတဲ့ဆူနီမွတ်စလင်စစ်သွေးကြွတွေကတော့အခုလိုရှီယာမွတ်စလင်ရက်ကွက်တွေအပေါ်မှာမကြာခဏတိုက်ခိုက်မှုတွေလုပ်လို့ရှိပါတယ်ပါကစ္စတန်နိုင်ငံရဲ့ဗမ်မလိုက်တဲ့လူ့အခွင့်အရေးကော်မရှင်ရဲ့စစ်တမ်းအရကရာချီမြို့မှာပြီးခဲ့တဲ့နှစ်အတွင်းနိုင်ငံရေးနဲ့ဂိုင်းကနာကွဲတိုက်ခိုက်မှုတွေကြောင့်လူပေါင်း2284ယောက်ထဏ်မင်းသေဆုံးခဲ့ပါတယ်